ကမ္ဘာတစ်ပတ်ကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကရောဂါကြီးကြောင့်သေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူတွေအတွက်နိုင်ငံအများတိုးဝလာနေတာမှာဒီကမ္ဘာလုံးတိုင်းတန်နဲ့သေဆုံးသူတွေအတွက်တောက်ကြနေအထိ11,000ကျော်သွားပြီဖြစ်ပါတယ်ဒီကမ္ဘာလုံးတိုင်းတန်နဲ့ယောဂပုဂ္ဂိုလ်ဆက်နေတဲ့အခြေအတွက်ကတော့အခုချိန်ဒီ3,000ကျော်သွားပါပြီ။လက်ရှိအချိန်မှာယောဂပုဂ္ဂိုလ်ဆက်တည်ဆုံးမှုအများဆုံးဖြစ်နေတာကဥရောပတိုက်ဖြစ်ပြီးတည်ဆုံးသူဦးရေ9,000ကျော်သွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကြောင့်တည်ဆုံးသူဦးရေအတွက်တရုတ်နိုင်ငံထက်ပိုများနေတဲ့အီတလီနိုင်ငံမှာတောက်တာနေကနောက်ထပ်လူ628ဦးတည်ဆုံးခဲ့လို့တည်ဆုံးသူ4,000ကျော်သွားခဲ့ပါတယ်။ဒီတောက်တာနေကအီတလီနိုင်ငံအတွင်းကာယယောဂစတင်ဖြစ်ပွားပြီး၄ရက်အကြာဗိုင်းရပ်စ်ကြောင့်လူအများဆုံးတည်ဆုံးရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလည်းကူးစက်မှုပေါင်း18,000ကျော်ပြီဟိုတယ်တွေနဲ့တခြားအဆောက်အဦတွေကိုစေရုံနဲ့အဖြစ်အတင်ပြောင်းပြီးကုသမှုတွေလုပ်ပေးနေရပါတယ်။တောက်ကြနေရတရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးသူရှိကြောင်းကျွမ်းမရီတာဝန်ရှိသူတွေတင်လာခဲ့တဲ့အတွက်ဒီဗိုင်းရပ်စ်ကိုစတင်တည်ရှိခဲ့တဲ့တရုတ်နိုင်ငံမှာရောဂါပိုးကူးစက်သူတယောက်မှမရှိခဲ့တဲ့ဒုတိယမြောက်နေ့ဖြစ်လာခဲ့ပါတယ်။